မြန်မာစစ်ကောင်စီတပ်ဖွဲ့တွေနဲ့ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေအကြားလက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းကောလင်းမြို့နယ်မှာစစ်ကောင်စီတပ်တွေကကောလင်းစေယုံကိုဖေဖော်ဝါရီလ9ရက်တောက်ကြနေတုန်းကလာရောက်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်ယုံပြောခွင့်ရဦးနေဖုံးလက်ကပြောပါရယ
်မနေ့က9ရက်နေ့ညနေ3နာရီအချိန်လောက်ပေါ့နော်ဒီကောလင်းမြို့စေယုံကိုကျွန်တော်တို့ဘုံလာကျဲပြီးတော့တိုက်ခိုက်သွားတာရှိပါတယ်လူနာတွေအနေနဲ့ထိခိုက်ဒဏ်ရာရရှိတာတော့ကျွန်တော်တို့မရှိပဲမဲ့ဒီအဆောက်အဦကတော့ဒါလုံးဝရစရာမရှိအောင်ဒါပျက်စီးသွားတဲ့အခြေအနေဖြစ်ပါတယ်ဗျ။
အရက်သားတွေရှိတဲ့စေယုံတွေကိုပါမရှောင်စစ်ကောင်စီကအခုလိုတိုက်ခိုက်နေတာလို့လည်းသူကပြောပါတယ်။အာနာသိန်းသုံးနှစ်တာကာလအတွင်းတိုက်ခိုက်ဖျက်ဆီးခံရတဲ့စေယုံစီကန်းနဲ့စေဝင်နှန်းတွေရာနဲ့ချီရှိနေတဲ့အကြောင်းလူခွင့်ရေးအဖွဲ့တွေကလည်းထုတ်ပြန်ချပါတယ်။ PDF ပူးပေါင်းတပ်ဖွဲ့တွေသိမ်းယူထားတဲ့ကောလင်းမြို့ကိုပြန်ရောက်ဖို့စစ်ကောင်စီတပ်ဖွဲ့တွေကပြန်လည်ထိုးစစ်ဆင်တိုက်ခိုက်နေတဲ့ဒီလအစောပိုင်းကစလို့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါ။ကောလင်းရဲ့အစိတ်ပိုင်းတော်များကိုပြန်လည်သိယူနိုင်ပြီလို့စစ်တပ်သတင်းတွေကိုဖော်ပြတဲ့ online သတင်းတို့ချို့မှာဖော်ပြပေမဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတော့မြို့ကိုသူတို့ဆက်လက်ထိန်းချုပ်ထားဆဲဖြစ်တဲ့အကြောင်းပြောပါတယ်။ကောလင်းတဝိုက်တိုက်ပွဲတွေသတင်းပတ်နဲ့ချီပြင်းထန်နေတယ်လို့ဒီတိုက်ပွဲတွေအတွင်းထိခိုက်သိမ်းဆုံးမှုရှိမှရှိကတော့လောလောဆယ်အထိနှစ်ဖက်စလုံးကထုတ်ပြန်တာမတွေ့ရသေးပါဘူး။ဒေသခံတွေအများပြားကတော့စစ်ဘေးလူရကိုတင်းရှောင်ထွက်ပြေးနေကြပါတယ်။တစ်ချိန်တည်းမှာပဲဘကိုးတိုင်းထန်းနမင်မြို့နယ်စည်ရဲကြီးမြို့မှာလည်းကရင်မျိုးသားလွတ်မြောက်ရေးတပ် KNLA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။ရဲသားပြည်သူတို့ချို့တိုက်ဆုံနာရှိတယ်လို့ဒေသခံထောင်ထဲချီနေရဲစွန့်ခွာထွက်ပြေးနေကြတာလည်းဖြစ်ပါတယ်။